ုတ်ကဲ့ပါရှင်။ထိုင်းနိုင်ငံသားရေးဝန်ကြီးကတော့စစ်အစိုးရနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားမှာအပြစ်ခက်ရစဲရေးဆွေးနွေးဖို့အလားအလာရှိတယ်လို့မင်းကြီးကပြောလိုက်ပေမဲ့ KNU ကတော့အခုချိန်ထိစစ်အစိုးရဘက်ကကမ်းလှမ်းချက်တစုံတရာမရှိတဲ့အပြင်2010ရွေးကောက်ပွဲကို KNU အနေနဲ့လက်မခံတဲ့အကြောင်းတွဲဖက်အတွေ့အမှုဗိုလ်မှူးဆော့လောင်ငွေက RFA ကိုပြောပါတယ်
ကျွန်တော်တို့ကျင်းရတာ2010ရွေးကောက်ပွဲနဲ့ပတ်သက်တဲ့ငွေကြေးရည်ရွယ်ချက်ကြောင်းလည်းမရှိဘူး။ဒါလို့အခြေခံဥပဒေနဲ့ရွေးကောက်ပွဲနဲ့ဆက်ဆက်ထားတဲ့အပေါ်မှာရွေးကောက်ပွဲကိုဘယ်လိုပုံနဲ့ဘယ်လိုလုပ်ဒီအခြေခံဥပဒေကပြည်သူလူထုအတွက်နဲ့တိုင်းဒါတွေအတွက်နဲ့ဒီမိုကရေစီအတွက်နဲ့လူခွင့်ရေးအတွက်ဘာအမှခံရမှမရှိရင်ကျွန်တော်တို့ကျင်းရတော့လုံးဝဆက်ကျင်တာ။အဲ့ဒါအဲ့ဒီရည်ရွယ်ချက်မပြောင်းလဲပါဘူး
။ KNU ဘက်ကတော့မူလဥတီချက်အတိုင်းစစ်မှန်တဲ့ပြည်ထောင်စုစနစ်ပေါ်ပေါက်ဖို့အတွက်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ဗိုလ်မှူးဆော့လောင်ငွေကတဆက်သေးပြောပြပါဗျ။
ဒီနေရာပြည်မူလိုက်ဒီမှာကြက်မရောက်မရှင်းရတော့သူ့တော်သူတိုက်တော့ဟိုညီမျိုးစုံနဲ့ပေါ့ဒီနိုင်ငံကြတနာကိုသဘောပေါက်အောင်ဖြည့်ရှင်းရင်လည်းအကောင်းဆုံးကအဲ့ဒါကိုကျွန်တော်မျှော်လင့်နေဒါအချိန်ကြီးဒါကျွန်တော်တို့သဘောပေါက်မှာပြောချက်ပြချက်ကိုရှိအောင်လို့မဟုတ်ဘဲနဲ့တက်တာခုလုံမျိုးပဲဒီစစ်ဆင်ပြီးတော့လူလူလူတွေကိုတော့ကျွန်တော်တို့ဖွဲ့စည်းတော့ချိန်မုန်းပြီးတော့သူတို့အမိကျုပ်တုတ်ပြင်လုပ်နေတယ်ဆိုတော့ကိုယ့်ကိုယ်ကကောက်ရစစ်ကိုဆက်လက်ပြီးတော့ပဲနူနီချိန်နေမှာဖြစ်ဘလို့ပြားမျိုးပေါ်ဖြစ်ဒါနဲ့ဆိုကိုယုံကြည်ချက်မှာရည်ရည်ပြတ်တပ်ဝဲထင်သွားလို့မှာကတခြားရွေးချယ်ချက်လမ်းရှိပါဘူ
းစစ်အစိုးရနဲ့အပြစ်ခက်ရစဲရေးသဘောတူညီချက်အခုချိန်ထိမရသေးတဲ့ရှမ်းပြည်လူမျိုးရေးတက်မတော် SSA တောင်ပိုင်းကတော့လာမယ့်ရွေးကောက်ပွဲကိုစစ်အစိုးရကဒီမိုကရေစီနည်းလမ်းတကျဆောင်ရွက်မယ်ဆိုရင်ပါဝင်ရှင်ပြိုင်မှာဖြစ်တယ်လို့ပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဥစ္စာပေါ့နော်အခုလက်ရှိအခြေအနေမှာတော့ကျွန်တော်ဒီနာဖတ်စစ်အစိုးရကန်းလန်းလာတာမျိုးတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ဒီရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့ကျွန်တော်ရှမ်းပြည်တက်မတော်အနေနဲ့ကတော့ဒါမဲ့ရွေးကောက်ပွဲပေါ့နော်အဲ့ဒီပုံမှာအကယ်၍ဒီရွေးကောက်ပွဲဟာဒီမိုကရေစီဟိုဦးတည်တဲ့ရွေးကောက်ပွဲဆိုရင်တော့ကျွန်တော်တို့အမ်ဒီ ACS နေ SSA အနေနဲ့ပေါ့နော်ဘာမှဆန့်ကျင်ကန့်ကွက်စရာအကြောင်းရှိပါဦးမလားအကယ်၍နာနာဖတ်စီဆိုရကသူတို့ခွင့်ပြုမယ်သူတို့လက်ခံမယ်ဆိုရင်ကျွန်တော်တို့ SSA အနေနဲ့လည်းအမ်တပါတီဖွဲ့ပြီးတော့ရှင်းပြန်လို့ရပါတယ်ခင်ဗျာ
ဒါဆိုရင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပါသလားလို့မေးကြည့်တဲ့အခါမှာ
စစ်ဆိုရရေးဆွဲထားတဲ့အခြေခံဥပဒေကိုအထက်ထက်ကပေါ့နော်ဒီပါတီရောဒီအဖြစ်ရဖွဲ့ရောဒီကျွန်တော်တို့အတက်ခံနေရောဝိုင်းဝန်းပြီးတော့ပြုပြင်ခွင့်ပေးသင့်ရမှာပေါ့နော်ဒီလိုရှိရင်ဒီလိုရွေးကောက်ပွဲတွေလုပ်မယ်ဆိုရင်ဒါဟာနိုင်ငံရေးကိုဖြည့်ရှင်းနိုင်မယ့်နည်းလမ်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်လည်းထုတ်ပြန်ကြေညာဖော်ပြပါရတယ်အာပရမဆုံးကတော့ဒီလိုမျိုးလူကြီးချမ်းသာခွင့်အရင်ဆုံးကြီးညာပေးရမှာပေါ့နော်နာဖတ်စစ်ဆိုရတော့